မြန်မာတိုင်းသတင်းဌာနရဲ့အမှုဆောင်ရာရှိချူဟောင်းနဲ့အရီတာချူဟောင်းဖြစ်သူအသက်60နှစ်အရွယ်ဩစတြေးလျနိုင်ငံသား Ross Dandy ကိုမူးယစ်ဆီဝါမှုနဲ့ရန်ကုန်အနောက်ဘက်ခရင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။လူမျိုးတူဖမ်းဆီးခံထားရတဲ့ပြည်ထောင်နိုင်ငံသား Johann Stuart McKenzie ကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်။ Ross Dandy နဲ့အခုမှမှာပါဝင်သူတွေကို2018ခုနှစ်ဇွန်လ6ရက်နေ့ကဗဟန်းမြို့နေအိမ်မှာမူးယစ်ဆီဝါမင်းမျိုးနဲ့အတူဖမ်းဆီးခဲ့တာပါ။စတဲ့ဖန်စီခံရခြင်းကစပြီးချုပ်ရက်အားလုံးကိုထောင်နံထဲကထုတ်လုပ်ခံစားခွင့်ရမှာဖြစ်ပါတယ်။ Ross Dandy ဟာအင်္ဂလိပ်ဘာသာနဲ့စတင်ထုတ်ဝေတဲ့မြန်မာတိုင်းဂျာနယ်ကိုပူးပြီးတည်ထောင်ခဲ့သူဖြစ်ပြီး10နှစ်ကျော်ကြာလုပ်ကိုင်ခဲ့ပါတယ်။2014ခုနှစ်အောက်တိုဘာလမှာမြန်မာတိုင်းကို Trump Commercial Bank ဥက္ကဋ္ဌဦးသိန်းထွန်းကအပြီးဝယ်ယူလိုက်ပြီးတဲ့နောက်မြန်မာသတင်းမီဒီယာလောကမှာအဲ့ဒီအချိန်ကလေးကဆက်မလုပ်တော့တာပါ။သူဟာ2012ခုနှစ်တုန်းကလည်းအမျိုးသမီးတူဦးကိုရိုင်းနှံမှုဗီဇာစီကံဖောက်ပြမှုနဲ့အဖမ်းခံခဲ့ရပါသေးတယ်။အခုပြစ်တဲ့အပေါ်ယူကန်ဝန်မဝင်ဘူးဆိုတာမစ္စတာဒန်ကလီနဲ့တိုင်ပင်ပြီးတဲ့နောက်ဆုံးဖြတ်မယ်လို့သူ့ရဲ့ရှင်းလင်းချက်သူကွန်ရင်ဘန်ကတရင်တော့ပြောပါတယ်